ထိုင်းနိုင်ငံအတွင်းလူကုန်ကူးခံရတဲ့မြန်မာနိုင်ငံသား83ဦးကိုထိုင်းအာဏာပိုင်ကနိုဝင်ဘာလ19ရက်နေ့မှာမြန်မာဘက်ကိုပြန်ပြီးတော့လွှဲပြောင်းပေးခဲ့တယ်လို့ထိုင်းနိုင်ငံလူဝင်မှုကြီးကြပ်ရေးဌာနရဲ့ဒီအစမြင့်အရာရှိကပြောပါတယ်။အဲ့ဒီလူကုန်ကူးခံရတဲ့မြန်မာနိုင်ငံသားတွေဟာထိုင်းနိုင်ငံတောင်ပိုင်းကနေပြီးတော့မလေးရှားနယ်စပ်ကိုလူကုန်ကူးခံခဲ့ကြတာတွေဖြစ်တယ်လို့ထိုင်းဘက်ကဆိုပါတယ်။ဒီအကြောင်း VOA မြန်မာပိုင်းရဲ့ထိုင်းခြေစိုက်သတင်းတော့မအေးမှာသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံကလူဝင်မှုကြီးကြပ်ရေးအစမြင့်အရာရှိရဲချုပ်စုရချေဟပ်ပန်ဦးဆောင်ပြီးတက်ခရိုင်လာဝကအရာရှိကြီးထိုင်းလူမှုကယ်ဆယ်ရေးအဖွဲ့တွေပါဝင်တဲ့ကိုယ်စားလှယ်အဖွဲ့ဟာမြဝတီမြို့ကအာဏာပိုင်တွေနဲ့တွေ့ဆုံပြီးလူကုန်ကူးခံရတဲ့မြန်မာနိုင်ငံသား83ဦးကိုလွှဲပြောင်းပေးခဲ့ကြောင်းရဲချုပ်စုရချေဟပ်ပန်ကပြောဆိုခဲ့တာပါ။ဒ
ီပင်သားညမာทั้งหมดนะครับนะเพื่อเอาแรงงานเหล่านี้เนี่ยไปขายแล้วส่งต่อไปยังประเทศเพื่อนบ้านในฝั่งใต้คือมาเลเซียนะครับนะเพราะนั้นจากการทํางานของชุดทํางานที่ผมเองรับผิดชอบในส่วน
ไอ้เนี่ยสักกูဖြတ်ပြီးမလေးရှားနိုင်ငံကိုတွားကြတဲ့မြန်မာနိုင်ငံသားတွေလူကုန်ကူးခံရသူတွေကိုပြန်လဲလွှဲပြောင်းပေးရခဲ့တာလို့ဆိုပါတယ်။ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မြန်မာနိုင်ငံဘက်ကမြဝတီမြို့မှာနှစ်နိုင်ငံလူကုန်ကူးမှုတားဆီးကာကွယ်ရေးအတွက်နှစ်ဖက်အာဏာပိုင်တွေတွေ့ဆုံကြပြီးတဲ့နောက်လူကုန်ကူးခံရတဲ့မြန်မာနိုင်ငံသား83ဦးကိုလွှဲပြောင်းပေးခဲ့တာပါ။ဒီလွှဲပြောင်းပေးရပွဲမှာမြန်မာနိုင်ငံဘက်ကတော့ကရင်ပြည်နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်တွေနဲ့လူကုန်ကူးမှုဆိုင်ရာတားဆီးနေတဲ့အရာရှိတွေတက်ရောက်ခဲ့ပြီးလူကုန်ကူးမှုနဲ့ပတ်သက်လို့နှစ်နိုင်ငံပူးပေါင်းတိုက်ဖြတ်ဖို့ကိစ္စတွေကိုဆွေးနွေးခဲ့ကြတယ်ဆိုပြီးပြောဆိုသွားပါတယ်။ထိုင်းဘက်ကတော့လူကုန်ကူးခံရသူတွေနေရပြန်ဖို့အတွက်ဂယုနာကြီးအဖြစ်တဦးကိုဘန်းငွေ 2,000 စီနဲ့လူဦးရေ 83 ဦးအတွက်ဘန်းငွေပေါင်း 34,600 ကိုကူညီပေးအပ်ခဲ့တယ်လို့ဆိုပါတယ်။အခုလူကုန်ကူးခံရသူတွေဟာလူပွဲစားတွေကိုဘန်းငွေတောင်းကမ်းနဲ့ပေးပြီးမလေးရှားနိုင်ငံကိုသွားဖို့အတွက်ထွက်လာခဲ့ကြသူများဖြစ်တယ်လို့ဆိုပါတယ်။ထိုင်းဘက်ကတော့ထိုင်းတောင်ပိုင်းကိုဖြတ်ပြီးမလေးရှားနိုင်ငံကိုသွားကြမဲ့တရားမဝင်ဝင်ရောက်လာသူတွေကိုဖမ်းဆီးခဲ့တာဟာ2018ခုနှစ်ထဲမှာလူဦးရေ1000နီးပါးလောက်ရှိသွားပြီဖြစ်ပါတယ်။လူမောင်ခိုခိုင်းဝင်40လောက်ကိုဖမ်းဆီးခဲ့ပြီးသူတို့ပိုင်ဆိုင်တဲ့ဘန်းငွေ30လောက်ကိုလည်းနိုင်ငံတော်ပိုင်ဖြစ်သိမ်းယူခဲ့တယ်လို့လည်းထိုင်းအနာပိုင်ကဆိုပါတယ်။လက်ရှိမှာလဲထိုင်းတောင်ပိုင်းမှာဖမ်းဆီးခံရတဲ့မြန်မာနိုင်ငံသား200ကျော်ကိုလည်းစစ်ဆေးနေဆဲဖြစ်ပါတယ်။2008ခုနှစ်အတွက်ထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့လူကုန်ကူးမှုနဲ့ပတ်သက်တဲ့အစီရင်ခံစာမှာတော့မြန်မာနိုင်ငံကိုစောင့်ကြည့်အဆင့် TR2 ကနေရှော့ချလိုက်ပြီးအဆိုအဝါဆုံး TR3 အဆင့်ကိုတတ်မှတ်လိုက်တာပါအခုလိုမျိုး TR3 ကိုအဆင့်ရှော့ချတတ်မှတ်လိုက်တာဟာလူကုန်ကူးမှုပကြောက်ရေးဆိုင်ရာအနှိမ့်ဆုံးတတ်မှတ်ချက်တွေကိုအပြည့်အဝပြည့်မီအောင်မြန်မာအစိုးရဘက်ကလှုံ့ဆော်နိုင်ခြင်းမရှိသလိုအဲ့ဒီလိုပြည့်မီဖို့အတွက်သိတာတဲ့လှုံ့ဆော်မှုတွေမရှိတာကြောင့်ဖြစ်တယ်ဆိုပြီးအစီရင်ခံစာထဲမှာဖော်ပြထားပါတယ်မြန်မာလူမျိုးတွေနဲ့ဆက်ဆက်ပြီးလူကုန်ကူးမှုတွေအများဆုံးဖြစ်နေတဲ့ထိုင်းနိုင်ငံကတော့ TR2 စောင့်ကြည့်အဆင့်ထဲမှာပဲထည့်သွင်းထားဆဲဖြစ်ပါတယ်ရှင်